ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရစစ်တပ်နဲ့ AA အဖွဲ့တို့မနေ့ကထိတိုက်ပွဲပြင်းထန်နေခဲ့ပြီးအရက်သားထိခိုက်ဒဏ်ရာရတာတွေလည်းများပြားလာနေပါတယ်။မနေ့ကလည်းစစ်တွေမြို့နာမှာကြောက်တန်းကြီးစစ်စေးရေးဂိတ်ပါမှဒီပုံနှကျွန်းမြို့နယ်ကတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးတနက်နေ့အပြစ်ခတ်ခံခဲ့ရပါတယ်ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမင်းမြန်တင်ပြထားပါတယ်ရှင်
ဒီကိစ္စမှာနေရတဲ့ခိုင်ရောပိုင်ရောပုံနှံမျိုးနေမှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတူဟာခဏိကစစ်တွေမျိုးနီးကြောက်တန်းကြီးကြီးပါစစ်စေးခိတ်ကိုဆိုင်တင်နေချက်ပဲစစ်စေးခိတ်ကတနက်နေ့ပြေးခတ်လိုက်တာကြောင့်ဆေးရုံတင်ထားရတယ်လို့ပြေးခတ်ခင်ရသူရဲ့ဖခင်ဦးမောင်မောင်ကကပြောပါတယ
်သူရောခိုင်တိုင်းလာနေကြတိုင်းလာနေရပေါ့ကွာလာနေတော့သူအဲ့ဒီနေရာကိုလည်းအမြဲတမ်းဆက်နေကြရပဲအဲ့ဒီတော့ဆက်ဆက်နေဆုံးမှာသူကတော့လာတာတယ်လို့ပြောတယ်ဒါပေမဲ့ဆက်ကြည့်သမတ်ကတော့လာတာရောမြင်ရှင်မှန်เออมันมีเรื่องจอล่ะတော့နောက်ကစာကြည့်ပြီလို့ပြီးရပါလားဟုတ်ကဲ့ပါတယောက်တည်းပါအမြဲတမ်းတယောက်တည်းသွားနေတာလေမအောင်ပြစ်တယ်ဆိုတာကိုတော့လေးဖို့နေနေသာသာသူတို့ကျွန်တော်တို့ကတော့ဇောကြည့်နေတာပေါ့ဟိုဘာကောင်းလဲသာသာဒီလူမျိုးဝတ်ရှိနေပြီစီစံညာဖက်ပါညာဖက်ဟိုရင်အောက်ပေါ့နောက်ကဝင်ပြီးတော့
လက်ရှိရှိမှာဒဏ်ရာရှိသူကိုစစ်တွေပြည်သူစေရုံကိုပို့ဆောင်ထားပြီးဒဏ်ရာရှိနေတဲ့ပတ်သက်ပြီးတော့ဥမောင်မောင်လာကအခုလိုဆက်ပြောပါတယ
်။အဲအဲ့ဒါကတော့ဟိုဆရာဝန်ကလည်းပြောပါလေ။ဘာမှပြီးတော့မရှိပါဘူးတဲ့။ဟိုအမျိုးလေးလွတ်တယ်၊အူလေးလွတ်တယ်၊အစိုးလေးလွတ်တယ်။နောက်တရားရဲမှာနင်းနေလောက်ပဲပြီးသွားတယ်လို့ပြောပါတယ်။အဲ့ဒီတော့လူငါကလည်းတရားလေးပြောနိုင်တယ်၊ဒီခွင့်စိတ်ရသလိုဒါကိုပြန်ထိတ်လိုက်ရင်ရပြီ။အဲ့လိုပြောလို့ပါ
ပင်ဒီမလာ6ရက်နေ့ကလေစစ်တပ်မျိုးပေါ်ကိုအလုံးလာချတဲ့ပုံနှံမျိုးနဲ့အိုင်တင်ကြီးွာကလူငယ်တို့ကိုစစ်တပ်မျိုးနဲ့ကြောက်တန်းကြီးစစ်စေးအခိတ်မှာရေးတပ်ဖွဲ့နဲ့တပ်မတော်သားတွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကမြောက်ဦးမင်းမြနေရဲ့တိတောင်မျိုးတွေမှာဆွေရတဲ့နဲ့ခိုင်လက်နက်ကန်အဖွဲ့တို့မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့အဖွဲ့ပြောခွင့်ရခိုင်တူခါကပြောပါတယ
်။မြောက်ဦးနဲ့မင်းမြမျိုးတွေအစဒီမြောင်းဝေရှင်ကြီးရွာနဲ့ဒီဟာပိုင်ကြီးရွာအကြမှာမနေ့3:50မှာဒီမြန်မာစစ်တပ်ရဲ့ဒီတမ်းမငါးငါးလက်အောက်ခံစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဒီဖိုက်ဆိုတိုက်ခိုက်ကြတာရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီတမ်းမငါးငါးစစ်ကြောင်းကကျွန်တော်တို့ရှိတဲ့နေရာကိုဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီမနေ့၄ချိန်လောက်ကြာအောင်တိုက်ပွဲဟိုအပြင်းထန်ဖြစ်ပွားခဲ့တာရှိတယ်။ဟိုအဲ့ဒီပွဲမှာဒီတိုက်ခိုက်မှုအတွက်မှာဒီရန်သူတို့တော့ကျွန်တော်တို့ဘက်ကဒီအပြတ်အဆင်မုန်းနိုင်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကနေပြီးတော့ထိခိုက်ကြဆုံးမှုကတော့30ခန့်ဖြစ်ရှိနိုင်တယ်ဗျ။အဲဒါမျိုးကြီးကြီးကျွာနဲ့အောင်သာကြီးကအစမှာမနေ့ရှင်းလာပြီးမှဒီမလေးအလေးငယ်ကကြီးကြီးတိုက်ခိုက်မှုရှိခဲ့တယ်။
ကခိုင်နောက်ပိုင်းတိုက်ပွဲရှိနေတယ်အရသာတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးနေမြန်ကိုတမတော်တည်မှန်ပြန်ကြားရေးခွင့်နဲ့နောက်ပိုင်းတိုင်းစစ်ဌာနရဲ့ရှုပ်ပြောခွင့်ရဘုံမကြီးဝင်းစောဦးတို့ကိုဆက်တွေ့ဖြစ်ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးကခိုင်နောက်ပိုင်းမှာဒီကနေ့ထိဆိုရတဲ့အေဖွေတို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရသာထိခိုက်ပျက်ဆုံးဒဏ်ရာတာတွေမျှော်ပြလာတယ်လို့ဒေသခံတွေစစ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကလည်းမကြာခဏဆိုလိုတက်တဲ့အေနှစ်ဖက်စလုံးရဲ့ဖမ်းဆီးဆွေးနွေးမှုတွေကိုခံနေကြရတာလေးဖြစ်ပါတယ်ခင်ဗျာတိုက်ပွဲတွင်အရသားတွေထိခိုက်ပျက်ဆုံးကြမှာလေတနေ့အေခွေတို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးနှီးဆွေးနွေးကြတာလေးဖြစ်ပါတယ်ခင်ဗျာ